ရုရှားနိုင်ငံလို S-400 ဒုံးကျည်စနစ်ကိုရုရှားနိုင်ငံကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တူရကီနိုင်ငံကိုစတင်ပေးပို့နေပြီဖြစ်ပါတယ်။ NATO အဓိကအဖွဲ့ဝင်နိုင်ငံတစ်နိုင်ငံအတွင်းရုရှားနည်းပညာထိုးဖောက်တော့မှာဖြစ်လို့တူရကီနဲ့အမေရိကန်ဆက်ဆံရေးကိုထိခိုက်မဲ့အနေရရှိနေပါတယ်။နောက်ကြာနေမှာရုရှားတည်ယူပို့ဆောင်ရေးလေယာဉ်ဟာ1.2 ဘီလီယံတန်ဖိုးရှိတဲ့အဲ့ဒီဒုံးကျည်စနစ်ပထမဆုံးအုပ်ကိုအန်ကာရာမြို့အပြင်ဘက်ကလေဒါစကန်ကိုပေးပို့ခဲ့တာပါ။ဒီဒုံးကျည်စနစ်ကိုတူရကီကအသုံးပြုရင်အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 တိုက်လေယာဉ်တွေကိုပေးပို့မှာမဟုတ်ဘူးလို့ချိန်ကြောက်ထားခဲ့ပါတယ်။ဒီလေယာဉ်စိတ်ပိုင်းတချို့ကိုထုတ်လုပ်နေတဲ့တူရကီကုမ္ပဏီတွေ contract ရုပ်သိမ်းခံရမှာဖြစ်ပါတယ်။ရုရှားရဲ့ဒီစနစ်ဟာတူရကီနိုင်ငံအတွင်းက NATO ရဲ့ကာကွယ်ရေးစနစ်ကိုအားပျော့စေနိုင်တဲ့အနေရရှိတယ်လို့အမေရိကန်နိုင်ငံကယူဆနေပါတယ်။အမေရိကန်ရဲ့ယာယီကာကွယ်ရေးဝန်ကြီး Mark Esper ကအဲ့ဒီ S-400 ဒုံးကျည်စနစ်ကိုတူရကီကလက်ခံရယူနေတယ်လို့သိရပါတယ်။ဒီ F-35 တိုက်လေယာဉ်တွေမပြေတော့ဘူးဆိုတော့ကျွန်တော်တို့ရဲ့ရည်ရည်ချက်ကိုမပြောင်းလဲပါဘူးလို့ဆိုပြီးတရင်တော့တေကိုပြောပါတယ်။ကာကွယ်ရေးဝန်ကြီး Mark Esper ဟာတူရကီကာကွယ်ရေးဝန်ကြီး Hulusi Akar နဲ့မိနစ်30ကြာတယ်လီဖုန်းကတဆင့်ဒီကိစ္စကိုဆွေးနွေးခဲ့တာပါ။တူရကီကဒီဒုံးကျည်စနစ်ကိုဝယ်ယူတာဟာလောကလူဝယ်ယူရတာဖြစ်တယ်လို့တူရကီကာကွယ်ရေးဝန်ကြီးက American ကာကွယ်ရေးဝန်ကြီးကိုပြောကြောင်းတူရကီမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားတယ်လို့တူရကီကာကွယ်ရေးဝန်ကြီး Akar ကလည်း American ရဲ့ Patriot လေကြောင်းကာကွယ်ရေးစနစ်ကိုတူရကီကဝယ်ယူဖို့ကိုစဉ်းစားနေတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျ။